င်္ဂလာပါရှင်လလတ်တဲ့အာရှအတန် RFA ရဲ့2024ခုနှစ်ဩဂတ်လ23ရက်နေ့တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်ဒီမှာဝေမာထုံးပါရှင်ဒီနေ့ညအစီအစဉ်မှာတိုက်ပွဲတွေကြောင့်ရန်ကုန်အပဝင်မြို့ကြီးတွေကိုထွက်ပြေးတိမ်းရှောင်သူတွေများလာတဲ့အကြောင်းနဲ့အတူလာအိုမာမြန်မာနိုင်ငံသား200ကျော်အွန်လိုင်းလိမ်လည်မှုလုပ်လို့အဖမ်းခံရတဲ့သတင်းတွေကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်ရှင်။နိုင်ငံတကာရဲ့ယုံကြည်မှုကြာရှုံးတာအပဝင်အာဏာသိမ်းသုံးနှစ်အတွင်းစစ်ကောင်စီဟာအဖက်ဖက်မှကြာရှုံးနေပြီလို့အရှိတီမောတမရာဟိုစီရာမိုဟော်တာကဩဂတ်လ22ရက်နေ့မှာကျင်းပတဲ့မြမအရေးဆွေးနွေးပွဲတစ်ခုမှာပြောလိုက်ပါတယ်။ဒီမိုကရေစီတိုက်ပွဲဝင်သူတွေနဲ့တော်လှန်ရေးအဖွဲ့တွေဘက်ကအနိုင်ရနေပြီးဆက်လက်တိုက်ပွဲဝင်သွားကြဖို့တမရာဟိုစီကတိုက်တွန်းပါတယ်။ဩဂတ်လ22ရက်နေ့ကမြန်မာ့ຫນွေဦးတော်လန်ရေးရဲ့အောင်မြင်မှုတွေအပေါ်ရှုမြင်ချက်များဆိုတဲ့ဆွေးနွေးပွဲမှာသူပါဝင်တက်ရောက်ခဲ့တာပါရှင်။စကိုင်းတိုင်းအထက်ပိုင်းအင်းတော်ထီးကျိုင်ပင်လယ်ဘူးမြို့တွေမှာကချင်လွမြောက်ရေးတပ်မတော် KIA ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တို့ဩဂတ်လ23ရက်နေ့ဒီနေ့မှာတိုက်ပွဲပြင်းထန်နေပါတယ်။ထီးဆိုင်မြို့နယ်မြားတောင်ရွာကစစ်ကောင်စီတပ်ခန်းကိုဩဂတ်လ22ရက်နေ့ကစပြီးတော့ KIA နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေကတိုက်ခိုက်နေတာဒီနေ့အထိဖြစ်ပါတယ်။ပင်လယ်ဘူးမြို့မှာလည်းရဲစခန်းနဲ့စစ်ကောင်စီတပ်ရှိရာနေရာတွေကိုဩဂတ်လ15ရက်နေ့ကစပြီးတော့တိုက်ခိုက်နေတာကြောင့်စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်တာတွေပြန်လုပ်နေတယ်လို့ဒေသခံတွေနဲ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်ရှင်။မကွေးတိုင်းမြိုင်မြို့နယ်ကိုင်းတော်မရွာနီးမှာဩဂတ်လ22ရက်နေ့ကတိုက်ပွဲဖြစ်ပြီးတဲ့နောက်စစ်တုံးပန်း9ဦးဖမ်းမိတယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့ဒေသခံတွေကပြောပါတယ်။အင်အား80ကျော်ပါတဲ့စစ်ကောင်စီတပ်သားတွေကရွာတစ်ရွာကနေကိုင်းတော်မရွာဘက်ကိုစစ်ကြောင်းထိုးလာချိန်မှာကာကွယ်ရေးပူးပေါင်းတပ်တွေကဂျားဖြတ်တိုက်ခိုက်ခဲ့တာပါ။ဖမ်းဆီးခံရသူတွေထဲရေနံကျောင်းစင်ကူးနဲ့ကြံကင်းမြို့နယ်တွေကစစ်မှုထမ်းဖို့ခေါ်ဆောင်ခံရသူတအူးစီနဲ့မကွေးတိုင်းအထက်မင်းလာနဲ့စင်ပါဝင်ဝဲကစစ်သား2ဦးပါဝင်တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်ရှင်တိုက်ပွဲတွေကြောင့်နေရဆုံးခွာထွက်ပြေးနေရတဲ့တပည့်ရင်းမျိုးတွေကစပေးဒုက္ခတွေတွင်နေထိုင်ရာနဂါရင်းရွာကိုဩဂတ်လ22ရက်နေ့ညကလေကြောင်းကနေတိုက်ခိုက်လို့အရသား2ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်စပေးဒုက္ခတွေ400ကျော်ရှိတဲ့နဂါရင်းရွာစာတင်ကြောင်းအနည်းကိုစစ်ကောင်စီကဂျက်တိုက်လေရင်နဲ့ဘုံတလုံးကျဲချခဲ့တာလို့စစ်ပေးဒုက္ခသည်တွေကိုကူညီပေးနေတဲ့တပည့်ရင်းမျိုးနဲ့ညီနောင်များအဖွဲ့တာဝန်ခံကပြောပါတယ်ရှင်မြန်မာထိုင်းနဲ့လောင်နယ်ဇက်မှာရှိတဲ့အထူးစစ်ပွဲရေးဆောင်ကစိုက်ဘာအွန်လိုင်းလိမ်လည်မှုကွန်ရက်မှာလောက်ကင်နေသူ800နီးပါးကိုလောင်လုံးကျုံရေးတပ်ဖွဲ့ဝင်တွေကဖမ်းဆီးလိုက်ပါတယ်အဲ့ဒီထဲမှာမြန်မာနိုင်ငံသား231ယောက်ပါဝင်ပါတယ်ဖန်စီမီသူအများစုဟာလာအိုမြန်မာနဲ့တရုတ်နိုင်ငံကဖြစ်ပြီးဘရန်ဒီကိုလံဘီယာအီသီယိုးပီးယားဂျော်ဂျီယာအိန္ဒိယအင်ဒိုနီးရှားမိုဇမ်ဘစ်ဖိလစ်ပိုင်ယူဂန်နာနဲ့ဗီယက်နမ်နိုင်ငံတွေကလည်းပါဝင်ပါတယ်သူတို့ကမြန်မာထိုင်းလာအို၃ပွင့်ဆိုင်ရွှေတရီကန်ဒေတာလောင်နိုင်ငံထဲမှာရှိတဲ့ဘိုကဲအိုပြည်နယ်ကတရုတ်ပိုင်ကာစီနိုလောင်းကစားရုံတွေနဲ့ဟိုတယ်တွေမှာဖန်စီမိခဲ့တာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်ရှင်။စစ်ကောင်စီကအထောက်တားပြည့်ပြည့်စုံစုံနဲ့အလုသမားနိုင်ငံကူးလက်မှတ် PJ အပြင်အလဲပတ်နိုင်ငံကူးလက်မှတ် PV နဲ့ပြပထွက်မဲ့လူငယ်တွေကိုနိုင်ငံတွင်းကနေပေးမထွက်ပဲလေစိတ်ကနေပြန်လွှတ်နေပါဗျ။ပြန်အလွတ်ခံရသူတချို့ပြောပြတဲ့အတွေ့အကြုံတွေကိုမတ်သက်စင်လိုင်းတင်ပြထားပါတယ်ရှင်
။အလဲပတ်နိုင်ငံကူးလက်မှတ် PV နဲ့ရောအလုသမားနိုင်ငံကူးလက်မှတ် PJ နဲ့ပါပြပထွက်မဲ့သူတွေကိုစစ်ကောင်စီဘက်ကတင်းတင်းကျပ်ကျပ်စစ်ဆေးနေပြီးလေမော်တက်ခွင့်မပေးတာပါရှိနေတယ်လို့ရန်ကုန်မြို့ကအနေနဲ့ပြန်လွှတ်ခံရတဲ့လူငယ်တွေကပြောပါတယ်။ဩဂုတ်လတရနေ့ကစလို့ PJ Passport နဲ့ထောက်ထားပြည်စုံပါပေမဲ့လည်းအသက်23နှစ်ကနေ35နှစ်အတွင်းလူငယ်တွေကိုတော့ရန်ကုန်လေစိတ်မှာစီစစ်ပြီးပြန်လွှတ်ခဲ့တာလို့ဆိုပါတယ်။ဒါအပြင် PV Passport ကိုင်ဆောင်ထားသူတွေကိုပါတင်းကျပ်လာတယ်လို့ဩဂုတ်လ19ရက်နေ့မှာရန်ကုန်လေစိတ်ကိုရောက်ခဲ့တဲ့ရန်ကုန်မြို့ကန်တယောက်က RFA ကိုဒီကနေ့ပြောပါတယ်။
ဒီကတော့ PV ဆိုရင်အရင်ကတော့ဘူးလားခီးတော့ရဆိုရင်နေကိုကြည့်တယ်အဲတခါမှပြင်မထွက်ဘူး passport ကလည်းဒီနေ့တည်းမှာပဲရတာ PV ဆိုပေမဲ့ထုတ်ကြီးထုတ်ငယ်နဲ့ကျွန်တော်အလုံးလုံးမဲ့ပုံစံမျိုးဆိုရင်ပြန်လွတ်တယ်အဲလူငယ်များစွာကပြန်လွတ်ခံရတာများတယ်အဲကျွန်တော်သွားတဲ့နေ့ကဆိုရင်50ကျော်ပြန်လွတ်တာကိုတွေ့တယ်
PV passport ကိုင်ဆောင်ထားသူတွေကိုခီးတော့ရဆိုရင်နဲ့အထောက်ထားပြည့်စုံမှုရှိမရှိအသက်အရွယ်ဗီဇာမျိုးစားနဲ့အလုပ်ထွက်လုပ်တာလားဆိုတာတွေကိုအဓိကစစ်နေတာလို့ရန်ကုန်လေစိတ်ကဝန်ထမ်းတချို့နဲ့ပြန်လွတ်ခံရသူတွေကပြောပါရယ်အမည်မဖော်လိုတဲ့လေစိတ်ကပြန်လွတ်ခံရသူလူငယ်တယောက်ကတော့ PV passport မှာခီးသွားရဆိုရင်ရှိပြီးအထောက်ထားပြည့်စုံရင်လည်းလူငယ်ဆိုတာနဲ့ပြန်လွတ်နေတယ်လို့ RFA ကိုပြောပါရယ
်ကျွန်တော်တကယ်ချင်းလေးရနဲ့တွားခဲ့တာဆိုမှနေလဲပါတယ် hotel booking လဲပါတယ်အပြန်လဲမလဲပါတယ်အထူးတောင်းတဲ့ဆဲဆာတဲ့အကုန်လုံးပါတယ်ဒါပေမဲ့လူငယ်တွေကမလော့ဘူးပေါ့နော်ဒါပြန်လွတ်တယ်ပေါ့နော်အားလုံးတော့ပြန်လဲခဲ့တာမဟုတ်ဘူးဒီ30နဲ့30ကြားလောက်ပေါ့နော
်အခုလိုပြန်အလွတ်ခံခဲ့ရတာကြောင့်စင်ကာပူနိုင်ငံကိုသွားဖို့စီစဉ်ထားပြီးမှလင်းအသွားပြန်လက်မှတ်ခါနဲ့ဟိုတယ်ကပါဆုံးရှုံးခဲ့ရတယ်လို့ဆိုပါတယ်အမည်မဖော်လိုတဲ့ရန်ကုန်လေစိတ်ဝန်ထမ်းတယောက်ကတော့ PV passport ကင်ထားသူတွေကိုအလုပ်ထွက်လုပ်တာဟုတ်မဟုတ်အဓိကစစ်ဆေးပြီးပြန်လွတ်နေတယ်လို့ RFA ကိုပြောပါတယ
်။မင်းတို့အလုပ်သားလုံးမှမလာဆိုရဲဟာမျိုးပဲပေါ့အဓိကတော့အလိုမေးတယ်တဲ့ပြောလို့ရှိရင်ဒီမနေ့လည်းဆက်တယ်ဒီမနေ့လည်းပါတယ်ရတန်တိတ်ကပါကြသုံးလင်းပါကြတယ်ပေါ့ကြာ။အဲဒါနဲ့ဒီလိုရတန်တိတ်ကဆက်တယ်ပေါ့အစ်တွေဝယ်ထားရတဲ့အနေနဲ့တော့ဒီအလျော်ကြလာတယ်ကြလာတယ်ဘာမှလုပ်လို့မရဘူး
။ပြပထွက်ခွင့်မရတဲ့လူငယ်အကြီးအတွက်အတိအကျကိုတော့ RFA အနေနဲ့အတိမပြုတ်နိုင်သေးပါဘူး။စစ်ကောင်စီဘက်ကအခုလိုတင်းကျပ်ပြီးပြပထွက်ခွင့်မပေးတာကြောင့်လေလက်မခပါဝင်ဆုံးရှုံးမှုတွေရှိပေမဲ့ဘသူကမှတာဝန်မယူဘူးလို့လေစိတ်ကနေပြန်လှုပ်ခံရသူတွေကပြောပါတယ်။စစ်ကောင်စီရဲ့အလုံသမားဝန်ကြီးဌာနကတော့အလုံသမားနိုင်ငံကူလက်မှတ် PJ နဲ့ပြပအလုံကိုင်းအလုံသမားတပ်သေးခံကန် OWIC ရယူပြီးမှတရဝင်းအလုံသွားလှုပ်ကြဖို့ဩဂုတ်လ14ရက်နေ့မှာထုတ်ပြန်ထားပါတယ်။အဲ့ဒီထုတ်ပြန်ချက်ထွက်လာပြီးနောက်ပိုင်းအလုံသမား passport PJ နဲ့ရောအလဲပတ် passport PV နဲ့ပါပြပထွက်ခွာမဲ့သူတွေကိုလေစိတ်မှပို့ပြီးတင်းကျပ်လာတာလို့ရန်ကုန်မြို့ကန်တွေကပြောကြပါတယ်ရှင်။
အခုတခါမြန်မာနိုင်ငံတဝမ်းမှာတိုက်ပွဲတွေပိုပြင်းထန်လာတာကြောင့်လက်နက်ကြီးနဲ့လေကြောင်းရန်ကနေဝေးနိုင်မဲ့ရန်ကုန်မန္တလေးအပါဝင်မြို့ကြီးတွေကိုဥတီထွက်ပြေးလာသူတွေများလာနေတဲ့အကြောင်းမခတ်မှာဆက်ပြီးတော့ပြောပြမှာပါရှင်
။မြန်မာနိုင်ငံတဝမ်းမှာမြို့သိမ်းတိုက်ပွဲတွေပြင်းထန်လာတာနဲ့အမျှဘေးလွတ်ရာကိုထွက်ပြေးနေကြသူတွေထဲမှာရန်ကုန်မန္တလေးတောင်ကြီးလိုမြို့ကြီးတွေကိုဥတီပြောင်းရွှေ့လာကြတာတွေအခုနောက်ပိုင်းပိုများလာတယ်လို့စောင့်ကြည့်လေ့လာသူတွေကပြောပါတယ်။မြို့ပြမှာလေကြောင်းနဲ့လက်နက်ကြီးရန်ကကင်းဝေးပေမဲ့အဆမတန်မြင့်တက်နေတဲ့ကုန်စည်နှုန်းနဲ့အိမ်ငှားကဈေးတွေကြောင့်အချိန်ကြာလာတာနဲ့အမျှအခက်ခဲနဲ့ပိုကြုံနေရတယ်လို့ထွက်ပြေးတိမ်းရှောင်လာသူတွေကပြောပါတယ်။ရခိုင်ပြည်နယ်ကနေလွန်ခဲ့တဲ့9လလောက်ကတည်းကရန်ကုန်မြို့ကိုထွက်ပြေးတိမ်းရှောင်လာတဲ့စစ်တွေမြို့ကန်ကအိမ်ငှားကဈေးတွေအဆမတန်မြင့်တက်လာနေလို့ရေရှည်ရက်တည်နိုင်ဖို့စိုးရိမ်ပူပန်နေရတယ်လို့ RFA ကိုပြောပါတယ
်။အဓိကတော့လေရေးစားရေးတွေအဲဒီရန်တော့အပေါင်းလုံးဆက်ဆဲနေတယ်။ဒါပြန်လို့မှာခန်းကားတွေရေးပြီးရတာသတော်ကိုကျူးတက်ပြီးရုံးနေရတယ်။ဒီဝက်ကြီးကိုယ့်အလုပ်တွေလည်းထားရတယ်ဗျာ။ဒီမှာနေရအချိန်မှာအောက်ဘုံနေနေပါလေဘာမှအဆင်ပြေအပေါင်းလုံးကအဆင်ပြေတယ်။အဲတော့အပေါင်းလုံးတော့ဒီကောင်းတော့ကိုယ့်နေရာလေးနဲ့ကိုအေးစစ်လေးပြန်ပြီးတော့ကိုယ့်အလုပ်လေးနဲ့ကိုလုပ်ပြီးအနေနဲ့နေနေတာပေါ့။
ရန်ကုန်မြို့မှာအရင်ကတလကိုအိမ်ခန်းကားက2သိန်းလောက်ရှိရကအခုတော့4သိန်းလောက်အထိနှစ်ဆနေပါတက်လာတယ်လို့ဆိုပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကဒေသခံတွေဟာဘေးလွတ်ရာကျေးလက်ဒေသတွေအပြင်ရန်ကုန်မန္တလေးတောင်ကြီးအစရှိတဲ့မြို့ကြီးတွေကိုပါဥတီထွက်ပြေးနေကြရတာလည်းဖြစ်ပါတယ်။မြို့ပြမှာရေရှည်ရက်တည်ဖို့ခက်ခဲတာကြောင့်အိမ်ပြန်နိုင်မဲ့အချိန်ကိုပဲမျှော်လင့်နေတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းကနေမန္တလေးမြို့ကိုထွက်ပြေးလာတဲ့တီဘောဒေသခံတို့က RFA ကိုပြောပါတယ်။
ဒီဘောမျိုးမှာဆိုတော့ဖြူပွားကြီးတွေရောအိမ်တွေရောအကုန်ပြစ်ထားပြီးတော့ဒီဘောနိုင်လေးမှာနိုင်လေးအိမ်မှာလာပြီးရတယ်။ကုန်ကြီးနှုံးတွေလည်းဒါအမြင့်တော့အောင်အကုန်လုံးကလည်းတော့ဖြူပွားကြီးကလည်းဒီဘောမှာလေအကုန်လုံးစောင်းချလုပ်ထားဆိုတော့ပိုစုထားတဲ့ဟာလေးနဲ့ပြီးမန်လေးပြေးလာရအောင်။နေနဲ့ဒီမျိုးတွေကြတော့မတူတွေဖြူပွားကြီးလောက်ရတာ။ကိုကမတူနိုင်ဘူး။ဉာဏ်ဉာဏ်တော့ဖြီးစီချင်ကျွန်တော်လည်းသုံးဖတာရောက်တော့
တိုက်ပွဲတွေကြောင့်မြို့ပြကိုဥတီထွက်ပြေးလာကြရသူအများစုဟာနေရတဲ့မှာကြုံရအလုပ်တွေနဲ့ရက်တည်ဖို့စူးစမ်းကြရပါတယ်။ဒါပေမဲ့မြို့ပြမှာလူဦးရေထပ်တိုးလာတာကြောင့်အလုပ်ကင်ရဖို့ပါအခက်ကြုံလာရတယ်လို့ရှမ်းပြည်နယ်ညောင်ရွှေမြို့ကိုထွက်ပြေးရောက်ရှိနေတဲ့လိုက်ကော်ဒေသခံတူကပြောပါတယ်
။ဥမာဒီခေတ်ဒီရေးရမှာအခုနောက်ပိုင်းဆိုရင်
ဆက်ဆံရေးစကြမခေါ်ရတဲ့ဆက်ဆံရေးတွေကခါကလည်းအလုံးရှိဘူးတဲ့အရင်တော့ဆက်ဆံကလာနာလာတာဆက်ဆံရေးတွေဥစားပေးတဲ့ထည့်ပေးတော့ဘောနော်ဒါနဲ့ဒီနောက်ပိုင်းမှာဆက်ဆံရေးလည်းများအလုံးလည်းဆက်ဆံရေးခေါ်ရတဲ့ဆက်ဆံရေးခေါ်မှုတွေတွေတွေကခါလည်းအလုံးရှိဘူးဘောနော်ဆက်ဆံရေးတွေကနောက်ခါရတဲ့ဥစားပေးပြီးခေါ်တော့ဘောတိုက်ပွဲတွေပြင်းထန်လာတာနဲ့အမျှလက်ရှိမှာမြန်မာနိုင်ငံတ မကြသေးခင်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင
်မြန်မာပြည်မှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဖိနှိပ်ခံထားရပြီးအွန်လိုင်းပေါ်မှာစစ်ကောင်စီကိုစန့်ကျင်ရေးသားလို့ဖမ်းဆီးခံရသူတွေနေစဉ်ရှိနေပါတယ် RFA ရဲ့စီးရင်တွေအရဒီ3လအတွင်းစစ်ကောင်စီကိုစန့်ကျင်ရေးသားလို့လူ40နီးပါးနှစ်ရှည်ထောင်ဒဏ်တွေချမှတ်ခံခဲ့ရပါတယ်မတ်ထထအိမ်တော်တင်ပြထားပါတယ်ရှင်
စစ်ကောင်စီကအင်တာနက်ဖြတ်တောက်တာအပြင်လူမှုကွန်ရက်ဆိုရှယ်မီဒီယာတွေမှာဆရာနာရှင်စနစ်ကိုစန့်ကျင်ရေးသားသူတွေစစ်ကောင်စီရဲ့လုပ်ရက်တွေအပေါ်ဝေဖန်ရေးသားသူတွေကိုဖမ်းဆီးနေစေဖြစ်တယ်လို့လွတ်လပ်တဲ့သုတေသနအဖွဲ့အစည်းတွေဥပဒေပညာရှင်တွေနဲ့မြို့ကန်တွေကပြောကြပါဗျ။ RFA ကပြုစုထားတဲ့စီးရင်နေ့အရ2024ခုနှစ်ဇွန်လကနေဩဂုတ်လ21ရက်နေ့အထိ3လအတွင်းလူမှုကွန်ရက်မှာစစ်ကောင်စီကိုစန့်ကျင်ရေးသားသူ38ယောက်ကိုထောင်ဒဏ်10နှစ်ကနေအနှစ်30ကျော်အထိပြစ်ဒဏ်ချမှတ်နိုင်တဲ့ရစသက်ကြီးပုံမာတွေနဲ့စစ်ကောင်စီကဖမ်းဆီးတရားစွဲဆိုထားပါတယ်။စစ်ကောင်စီကသူ့ကိုစန့်ကျင်ဝေဖန်နေတဲ့လူမှုကွန်ရက်အသုံးပြုသူတွေကိုပုံမာတစ်ခုတည်းမကဘဲနောက်ဆက်တွဲပုံမာပေါင်းစုံနဲ့ဖမ်းဆီးထောင်ချတာများလာတယ်လို့လုံခြုံရေးအရာအမည်မဖော်လို့တဲ့ဥပဒေပညာရှင်တယောက်ကပြောပါတယ်။
ဒီပို့ကျင်းတဲ့လူတွေမဟုတ်ဘူးအဲ့တော့သဘောကျလို့ရှင်းရတဲ့လူတွေဖမ်းတယ်နော်အခုနောက်ပိုင်းဆိုရင်သူ့သဘောမကျတဲ့ပို့စခုကိုလိုက်လုထားတယ်ဆိုရင်တော့မှဆန်းစီအေးယူလာမျိုးကြီးထိကျေပြန့်လာတယ်အခုကျွန်တော်တို့လက်လာတွေ့ရှိဒီလောက်ကတော့ငါတို့ကရင်းနဲ့တွဲရင်ဆွတ်လည်းမဆွတ်ရဲတယ်လူပြည်ထောင်သုံးနှစ်လည်းမရှိမနေချပေးရတယ်အနေနဲ့အများဆုံးပေါ့ဗ
ျစစ်ကောင်စီအတုံးများနေတဲ့ရစသက်ကြီးပုံမှ124ကကြီးအရာအမြင့်ဆုံးထောင်ဒဏ်အနှစ်20အကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှ52ကကြီးအရာအမြင့်ဆုံးထောင်ဒဏ်9နှစ်နဲ့ဆက်သွယ်ရေးဥပဒေပုံမှ33ကကြီးအရာအမြင့်ဆုံးထောင်ဒဏ်3နှစ်အထိချမှတ်လေးရှိတယ်လို့လည်းသူကဆိုပါတယ်မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အစိုးရဆုံးကြုံနေရတယ်လို့ပြပအခြေဆိုင်လွတ်လပ်တဲ့သုတေသနအဖွဲ့တစ်ခုဖြစ်တဲ့မြန်မာအင်တာနက် project အဖွဲ့တာဝန်ရှိသူဦးဟန်က RFA ကိုပြောပါတယ်
ဒီကုစီအကြီးနဲ့အဲဒီဆက်သွယ်ရေးလုပ်သူတွေကိုပုံမှာဒီနိုင်ငံရေးရစ်ခုထားနိုင်တယ်ပေါ့နော်ဒီကတီရချက်တွေအဓိကအဲလက်ဆောင်ပေါ့နော်ဒါကြောင့်မို့လို့ကျွန်တော်တို့အတရားရအလုံးက freedom extension ရကြည့်လို့ရှိရင်အဲဒီလောက်သာတော့ဆိုဆိုအလုံးကကမ္ဘာပေါ်မှာအကျိုးအဝါဆိုတဲ့အခြေအနေကိုကျွန်တော်ကဖြတ်တန်းနေရတာပေါ့နော်
စစ်ကောင်စီကဖုန်းအတွင်း VPN software အသုံးပြုတာနဲ့လူမှုကွန်ရက်အသုံးပြုမှုအပေါ်ဖမ်းဆီးအရေးယူတာတွေပိုများလာတာကြောင့်လွတ်လပ်တဲ့ပြောဆိုရေးသားခွင့်တွေပျောက်ဆုံးနေပြီလို့လုံခြုံရေးအရာအမည်မဖော်လို့တဲ့ရန်ကုန်မြို့ကန်တယောက်ကပြောပါတယ
် VPN စာဟိုတွားလို့ရှိရင်ဖြတ်လိုက် downline နဲ့အလုပ်ပို့ရှုပ်တာပေါ့နော်ပြောဖို့ဝေဖန်ဖို့ပြောဖို့နေတာဟို Facebook မှာရေးမယ်ဆိုရင်တောင်မှပဲဟိုလူတွေကဘာမှဆိုရင်လိုက်တော့မလုပ်ရဲတော့ဘူးသိရမလားအဲလိုစိုးရင်စိတ်တွေနဲ့တော်တော်များနေနေရဘာမှဆိုရင်လွတ်လပ်တဲ့ပြောဆိုခွင့်ကတော့ပျောက်နေတာတော့ကြာပြီပေါ့
လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်လို့ RFA ကပြည့်စုံထားတဲ့စီးရင်တွေအရ2024ခုနှစ်ဇွန်လကနေဩဂုတ်လ21ရက်နေ့အထိ3လအတွင်းရန်ကုန်နဲ့မန္တလေးအပါအဝင်ပြည်내နဲ့တိုင်းခုနှစ်ခုကမြို့ပေါင်း24မြို့မှာလူဦးရေ38ယောက်ကိုစစ်ကောင်စီကဖမ်းဆီးခဲ့ပါတယ်။ဖမ်းဆီးခံရသူတွေနဲ့ပတ်သက်ပြီးစတင်ဖမ်းဆီးချိန်မှာစစ်ကောင်စီသတင်းစာတွေကပုံမှန်ဖော်ပြလေးရှိပေမဲ့နောက်ဆက်တွဲတရားစွဲဆိုတာတွေနဲ့ပြစ်ဒဏ်ချမှတ်တာတွေကိုတော့ထုတ်ပြန်တာမရှိပါဘူးရှင်။
RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြရစေမြန်မာပြည်သူပြည်သားများဘေးအန္တရာယ်ပေါင်းကင်းဝေးပါစေရှင်။